သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြန်ညူဆာဝေးရဲ့မြောက်ပိုင်းကဆေးရုံတွေကိုရေရှည်မတည်တတ်နိုင်ဘူးလို့သတ်မှတ်ထားပြီးဒါကညူဆာဝေးကွင်းစ်လန်နေဆက်ဒေသတွေကိုကွင်းစ်လန်ကဘယ်တော့မှပြန်ဖွင့်ပေးမလဲဆိုတာကိုမသိရှိရတဲ့အတွက်အခြေအနေတွေပုံမဆိုးဝါးလာစေတယ်လို့ဆိုပါတယ်။ Queensland ဘက်မှာနေထိုင်ပြီးနေစဉ် New South Wales ကဆေးရုံတွေမှာအလုတ်လုတ်နေတဲ့ဆေးရုံသန့်ရှင်းရေးဝန်ထမ်းများ Speech Pathologist နဲ့လူမှုရေးလှုပ်ဆောင်ပေးနေတဲ့ဝန်ထမ်းတွေကိုမရှိမဖြစ်ဝန်ထမ်းတွေအနေနဲ့သတ်မှတ်မှုထဲမှာမပါတဲ့အတွက်ကွင်းစင်ဘက်ကနေနေဆက်ကိုဖြတ်ကျော်အလုပ်လုပ်လို့မရဘူးဖြစ်နေပါတယ်။ကွင်းစင်ညူဆာဝေးနေဆက်ဒေသကိုပြင်းထန်စွာချက်မှတ်ထားတဲ့နယ်နိမိတ်အနေနဲ့သတ်မှတ်ထားတာကြောင့်ကွင်းစင်နယ်နိမိတ်ရဲ့တောင်ပိုင်းကဆေးရုံတွေမှာအသေးအံအလုပ်သမားမလုံမလောက်မှုပြဿနာတွေကိုရင်ဆိုင်နေရပြီးသူနာပြုဆီယမတွေကသူတို့ဇက်တိုက်ပင်ပန်းခံနေရတဲ့အတွက်ကိုအားစိတ်အားချုံချုံကျတာဖြစ်မှာကိုစိုးရိမ်မှုတွေဖြစ်နေပါတယ်။Queensland ဘက်ကသူတို့အိမ်တွေမှာပိတ်မိနေတဲ့လုပ်ဖို့ကင်ဘက်တွေလက်လက်နေတဲ့နေရာတွေကိုဖြည့်ဆည်းပေးဖို့နိုင်ပေါင်းများစွာအချိန်ပိုတွေမလုပ်ဘဲမနေနိုင်တဲ့အတွက်သူတို့ဟာခြေကုန်လက်ပန်းချနေကြပြီးသူတို့အသက်ရှူပေါက်သက်သာရရဖို့အတွက်ရှေ့မှာမမြင်သေးဘူးလို့ဆိုပါတယ် Queensland အစိုးရကဒီတင်းကျပ်တဲ့နေနမိတ်ဒေသပိတ်ထားတာကိုပြန်လည်စဉ်းစားဖို့အဆိုပြုချက်တွေကိုပေးချခဲ့ပါတယ်ဘလင်ဒါဟင်းချေဟာတွေ့ဒေတာကဆေးရုံကဖီဇီယိုသီရပစ်နဲ့ကျန်းမာရေးဝန်ဆောင်မှုများရဲ့အလုပ်သမားသက်မကကိုယ်စားလှယ်ဖြစ်ပါတယ
် Not everybody lives in Queensland and works in New South Wales but quite a lot of staff are affected so there's like 50% of the social work staff not able to come to work over here there's 70% of theSpeech pathologists not able to come to work and there's 70%
လူတိုင်းကကွင်းဆဲမှာနေထိုင်ပြီးယူဆဝေးမှာအလုပ်သွားလုပ်တာတော့မဟုတ်ပါဘူးဒါပေမဲ့ဝန်တန်းအတော်များများပေါ်မှာထိခိုက်မှုရှိပါတယ်ဒါကြောင့်ဝန်ဆောင်မှုအလုပ်လုပ်နေတဲ့ဝန်တန်း50ရာခိုင်နှုန်းလောက်ကအလုပ်ကိုလာလို့မရပါဘူးအဲ့ဒီထက်မှာ80ရာခိုင်နှုန်းသော speech pathologist အလုပ်မလာနိုင်သလို80ရာခိုင်နှုန်းသော dietitian တွေလည်းအလုပ်ကိုမလာနိုင်ပါဘူးဒါကဘာကိုဆိုလိုလဲဆိုရင်အလုတ်မလာနိုင်တဲ့ဝန်ထမ်းတွေအတွက်ဆေးရုံတွေမှာရှိနေတဲ့ဝန်ထမ်းတွေကဝင်ရောက်လုတ်ကင်ပေးနေရပါတယ်။ဝန်ထမ်းတွေကအရန်စိတ်ဖိစီးတာခံနေရပြီးအရန်ပင်ပန်းနေကြတယ်လို့ဆိုပါတယ်။ညူဆာဝေးမှာ Delta Virus ဖြစ်ပွားပြီးနောက်ကွင်းဆန်အစိုးရကသူ့နယ်နယ်မြေတွေမှာတင်းကျပ်မှုတွေပြထမ်းခဲ့ပါတယ်။ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းမှာ Australian Health Practitioner Regulation AgencyAHPRA မှာမှတ်ပုံတင်ထားတဲ့ဆရာဝန်တွေနဲ့သူနာပြုတွေကသာနေဆက်ကိုဖြတ်ကျော်ခွင့်ပေးထားတယ်လို့ဆိုပါတယ်။ဒီဆုံးဖြတ်ချက်ကဘာကိုဆိုလိုလဲဆိုရင် AHPRA နဲ့မှတ်ပုံတင်ထားတဲ့တခြားအလုပ်ကိုင်တွေဖြစ်တဲ့ဆေးရုံသတ်ရှည်သမားတွေမိဘကြောင့်ဝန်တန်းတွေနဲ့လူနာဆောင်ကဝန်တန်းတွေပြည်내နေနမိတ်ကိုမဖြတ်နိုင်လို့ဆေးရုံတစ်ခုရဲ့ပုံမှန်လုတ်ကင်နိုင်ဖို့အတွက်အခက်အခဲတွေဖြစ်နေတယ်လို့ဆိုပါတယ်။ SPS သတင်းဌာနကိုပေးပို့တဲ့ကြေညာချက်မှာ Northern Local Health District ရဲ့ယာယီအမှုဆောင်အရာရှိ Lynn Weir ကဖော်ပြထားတာကတော့နေဆက်မှာရှိတဲ့ဆေးရုံတွေကဝန်ထမ်းတွေကိုယခုစီစဉ်ပေးနေရတာတွေကရေရှည်မတည်တတ်နိုင်ဘူးလို့ပြောဆိုပါတယ်။
Absences are being covered through rostering at present, however, moving forward, this is not a sustainable solution. All members of our health workforce are essential to the efficient running of our public hospitals. This includes our allied health clinicians, cleaning and administrative staff, as well as food services and other support staff. We will continue to
advocate for our workforce to be able to continue to work in the public hospital.ရေရှည်တည်တတ်နိုင်မဲ့ဖြည့်ရှင်းချက်တော့မဟုတ်ပါဘူးပြည်သူဆေးရုံတွေမှာထိထိရောက်ရောက်လဲပတ်နိုင်ဖို့အတွက်ကျမတို့ရဲ့ကျန်းမာရေးစောင့်ရှောက်မှုပေးတဲ့ဝန်ထမ်းတွေအားလုံးကိုလိုအပ်ပါတယ်ကျမတို့နဲ့ဆက်နွယ်နေတဲ့ကျန်းမာရေးဆရာဝန်တွေဆေးရုံသန့်ရှင်းရေးသမားတွေနဲ့အုပ်ချုပ်ရေးဝန်ထမ်းတွေအစားအစာတွေဒ ုံဆောင်ပေးတဲ့ဝန်ထမ်းတွေနဲ့တခြားအထောက်အကူပေးတဲ့ဝန်ထမ်းတွေပါဝင်ကိုလိုအပ်ပါတယ်။ကျမတို့ရဲ့ပြည်သူဆေးရုံစနစ်မှာဆက်လက်လို့ဝန်ထမ်းအပြည့်အဝနဲ့လောက်ကင်နိုင်ဖို့ကိုကျမတို့ဆက်လက်လို့ထောက်ခံပြောဆိုသွားမှာပါ။ဝန်ထမ်းတွေမလုံလောက်မှုကြောင့်လူနာတွေကိုစောင့်ရှောက်မှုပေးနေတဲ့နေရာမှာထိခိုက်မှုမရှိဘူးလို့ Local Health District ကိုဦးဆောင်သူကပြောဆိုပေမဲ့တကယ်လက်တွေ့လောက်ကင်နေသူများကဒါကမမှန်ကန်ဘူးလို့ပြောဆိုပါတယ်။ Belinda Hinche က
Patients can't get some of those services. There isn't anyone else that can do those things. They're done by those specialty professions. And so there's no one really that can step in and take over for them. They'll just have to...
Eddie, you know, when Samu Tachou, Lunari Miyashi Babu, Eda Dwi, Lokai Bina Ine, Beduma Mishi Babu, Eda Dwi, Atu Lokai Dathu Miyaga, Lokai Nainaba, Eda Jau, Dinia Dwi, Wen Yau Labi, Rwai Yu Nainde, Lumishi Babu,ဒါတွေကိုကြာရက်သူများကရအောင်လုံနိုင်ဖို့ကြိုးစားနေကြပါတယ်။ဒါပေမဲ့သူတို့ကဒီအမှုကိစ္စအားလုံးကိုခြုံလွှမ်းပေးပြီးမလုပ်ဆောင်နိုင်ပါဘူး။အဲ့ဒီဒေသမှာ16နှစ်ကြာလောက်ကိုင်းနေတဲ့သူနာပြုတ်တူက SPS သတင်းဌာနကိုပြောတာကတော့သူမဟာပင်ပန်းနွားနိုင်မှုရဲ့အဆုံးကိုရောက်ရှိနေပြီလို့ဆိုပါတယ်။သူမရဲ့စာချုပ်ကိုဖောက်ဖျက်မျိုးကိုကြောက်ရွံ့သောကြောင့်သူမဘယ်သူလဲဆိုတာကိုဖုံးကွယ်ထားပါတယ
် I have never seen anything like it. My colleagues who are wardies, cleaners, kitchen staff, dietitians, social workers and speech pathologists who live in Queensland and are being told they are not essential workers and if they turn up for work in the Tweed or Mooloolaba hospital they cannot return home.We are drastically understaffed.
ကျမဒါမျိုးတခါမှမမြင်ဘူးပါဘူး။ Queensland ဘက်အချမ်းမှာနေထိုင်တဲ့ဆေးရုံခန်းမဝန်ထမ်းများတန်ရှင်ရေးသမားများမြို့ပေါ်ကြောင့်ဝန်ထမ်းများအစာကျွေးသူများလူမှုရေးအလုပ်သားများနဲ့စကားပြောယောဂဗေဒဆရာများတို့ဟာမရှိမဖြစ်သောအလုပ်သမားများမဟုတ်ကြောင်းနဲ့၎င်းတို့ဟာ Tweed သို့မဟုတ် Mooloolaba ဆေးရုံတွင်အလုပ်လာတက်လျင်သူတို့အိမ်ပြန်လို့မရတော့ပါဘူး။နေနမိတ်ကန်းသတ်ချက်များကြောင့်ကျွန်ုပ်တို့ရဲ့ဝန်ထမ်းများအလုပ်လုပ်ကင်နေသူများဟာအလွန်ပင်ပန်းနွားနယ်လာပါလိမ့်မယ်။ယခုအပတ်တွင်နေဆက်နှစ်ဖက်လုံးမှပြည်သူဝန်ထမ်းများနဲ့အဆင့်မြင့်အစည်းအဝေးများနှစ်ရချာလုပ်ခဲ့သောလေသဘောတူညီမှုမရရှိခဲ့ပါဘူး Queensland သည် New South Wales ရှိ COVID-19 အခြေအနေတည်ငြိမ်တဲ့အထိစည်းမျဉ်းများကိုဖြေလျှော့ရန်ဆန္ဒမရှိပါဘူးအစည်းအဝေးရဲ့သဘာဝတိနဲ့ New South Wales Cross Border Commissioner James McTavish ကကန့်သတ်ချက်များကြောင့်ကျန်းမာရေးစောင့်ရှောက်မှုမှာ
We know that there's been a substantial impact on that health workforce in northern New South Wales and in southeast Queensland, and that those impacts are impacting on patient outcomes and the availability of appointments. People are still able to go to Queensland for their appointments. They are still able to access that essential care. But if you don't have a workforce which is available, if
you don't have a workforce, you are...ယူဆာဝေးမြောက်ပိုင်းနဲ့ကွင်းဆက်ရှေ့တောင်ပိုင်းတို့မှာအဲ့ဒီကျန်းမာရေးလုပ်သားများပေါ်သိသိသာသာသက်ရောက်မှုရှိနေတယ်ဆိုတာကိုပါပြီးတော့ဒါကလူနာရဲ့ရလာများနဲ့ချိန်ဆမှုများပေါ်သက်ရောက်မှုများဖြစ်တာနဲ့လူတွေဟာသူတို့ရဲ့ချိန်ဆမှုတွေအတွက်ကွင်းဆန်းကိုသွားနိုင်တုံးပါပဲသူတို့ဟာဒီမရှိမဖြစ်လိုအပ်သောစောင့်ရှောက်မှုကိုရယူနိုင်စေဖြစ်ပါတယ်ဒါပေမဲ့သစ်မှာလောက်သားအင်အားမရှိရင်သစ်မှာဆေးရုံဝန်ဆောင်မှုပေးနိုင်တဲ့လူတွေမရှိတဲ့အခါမှာဒီကျန်းမာရေးဝန်ဆောင်မှုများနဲ့ထိုကျန်းမာရေးစနစ်များဟာအလုံးမလုံးတော့ပါဘူး Mr. McTavish ကကွင်းဆန်တွင်ချမှတ်ထားသောအစီအမံများသည်ပြင်းထန်လွန်းသည့်မရှိမဖြစ်လိုအပ်သောလောက်သားများရဲ့အတိတ်ပဲပြောင်းလဲမှုတချို့ကိုမြင်လိုတယ်လို့ပြောဆိုပါတယ်
We're not proposing that we open the border unilaterally. We're not proposing a free-for-all, but we are proposing some measures which will allow people to access the services they need more readily. We should all recognise that, you know, when we're making these decisions around border restrictions and closures, at the centre of all of this are people, and those people have individual and collective impacts. They've all worn it pretty hard for the last...
နေဇာကိုတဖက်သက်ဖွင့်ဖို့ကျွန်တော်တို့အဆိုပြုတာမဟုတ်ပါဘူးကျွန်တော်တို့အားလုံးအတွက်အဆိုပြုတာဖြစ်ပါတယ်ဒါပေမဲ့လူတွေကသူတို့လိုအပ်နေတဲ့ဝန်ဆောင်မှုတွေကိုလွယ်လွယ်ကူကူဝင်ရောက်စေနိုင်မဲ့နည်းလမ်းတချို့ကိုအဆိုပြုနေပါတယ် နေဆက်ကန့်သတ်ချက်များနဲ့ပတ်သက်လို့ဒီဆုံးဖြတ်ချက်များချတဲ့အခါမှာကျွန်ုပ်တို့အားလုံးအသိမှတ်ပြုသင့်ပြီးတော့နေဆက်ပိတ်ပင်ခြင်းရဲ့အရာအားလုံးရဲ့ဗဟိုမှာလူတွေရှိနေပါတယ်။အဲ့ဒီလူများအပေါ်မှာတဦးချင်းစီနဲ့စုစုပေါင်းပေါ်မှာသက်ရောက်မှုများရှိနေပါတယ်။သူတို့အားလုံးကလွန်ခဲ့တဲ့လ20ကတော်တော်ကိုပင်ပန်းခဲ့ကြပါပြီ။ပြီးတော့ကာဝယ်ဆေးထိုးနှုန်းမြင့်တက်လာတာနဲ့အတူကိုဗစ်ကပ်ရောဂါကိုအလေးနဲ့ထားတဲ့သူတွေကကန့်သတ်ချက်တွေကိုမြန်မြန်ဖြေလျှော့ပေးလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။သောတာရှိမြတ်မြ SBS သတင်းဌာနကလူစီမာရီရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါရခင်ဗျာ
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှာနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ